မြန်မာနိုင်ငံရဲ့အခြေအနေတွေကိုဗြိတိန်ကနေအနီးကဆက်လက်စောင့်ကြည့်နေသလိုမကြခင်ရက်တွေအတွင်းလုံခြုံရေးကောင်စီကနေတဆင့်နောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်သွားဖို့ရှိတယ်လို့တောက်ကြံနေကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာရေးတကပိတ်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာဗြိတိန်သံမကြီးဘာဘရာဝုဒ်ဝတ်ကပြောကြားလိုက်ပါတယ
် We reiterate our calls on the Tatmadaw to respect the rule of law to release all of those arbitrarily detained lift the state of emergency and all restrictions on rights and freedom with immediate effect
တရားဥပဒေစိုးမိုးရေးကိုလေးစားနိုင်တာပေါ့ဥပဒေမဲ့ဖန်ဆီးထားသူအလုံးပြန်လွှတ်ဖို့အရေးပေါ်အခြေအနေကြီးညာထားတာရုတ်သိမ်းပြဖို့ပြင်လူခွင့်ရင်းနဲ့လွတ်လပ်ခွင့်တွေအတွက်ကန့်တတ်ထားမှုအလုံးကိုချက်ချင်းပြန်ရုတ်သိမ်းပြဖို့မြန်မာတက်မတော်ကိုထပ်ပြီးတောင်းဆိုလိုက်ကြောင်းမြန်မာပြည်ထနာကိုအထူးသဖြင့်အာဆီယံပါဝင်ဒေသရင်းအဖွဲ့တွေဖြည့်ရှင်းဖို့လုပ်နေတာကိုထောက်ခံကြောင်းနဲ့ဗြိတိန်နေနဲ့မြန်မာအခြေအနေကိုအနီးကပ်ဆက်ဆောင်ကြည့်နေပြီးလုံခြုံရေးကောင်စီကနေတဆင့်နောက်ထပ်အရေးယူမှုတွေကိုမကြခင်ရက်တွေအတွင်းချမှတ်သွားမှာဖြစ်ကြောင်းပြောကြားသွားတာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့လစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်ကြောင်းဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွင်းနေတာအတွက်ဗြိတိန်ကရှုတ်ချလိုက်သလိုအကြမ်းဖက်တပ်ဖြတ်နှိမ်နှင်းမှုမှာတာဝန်ရှိသူတွေကိုအရေးယူပေးဖို့ပါတောင်းဆိုလိုက်ပါတယ်အာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ခေါင်းဆောင်ပါဝင်စစ်တပ်တာဝန်ရှိသူ၉ဦးကိုမကြသေးခင်ကပဲဗြိတိန်ကအရေးယူဒဏ်ခတ်ခဲ့တယ်လို့မြန်မာနိုင်ငံအတွက်ဗြိတိန်ကပေးအပ်နေတဲ့အကူအညီတွေနဲ့မြန်မာနိုင်ငံရဲ့ကုန်သွယ်မှုဆိုင်ရာတွေကိုပါပြန်လည်တုံ့တက်နေတာဖြစ်ပြီးအခြေအနေပိုဆိုးလာရင်နောက်ထပ်အရေးယူမှုတွေချမှတ်ဖို့အသင့်ရှိကြောင်းလည်းပြောပါတယ်